ကချင်ပြည်နယ်ဖားကံမြို့နယ်မှာတွေ့ရှိထားတဲ့တန်ချိန်38တန်နီးပါးရှိတယ်လို့သတင်းဖြစ်ပေါ်နေတဲ့ကြောက်စိန်တုံးကြီးကိုတည်ယူဖို့မားလိုက်တဲ့အချိန်မှာကွဲအပ်သွားပြီးတော့တန်ဖိုးမရှိတဲ့ကြောက်တုံးကြီးဖြစ်နေတဲ့အကြောင်းဒုဖော်ရင်နဲ့တည်ယူဖို့ဆောင်ရွက်ကော်မတီအဖွဲ့ဝင်တဦးကပြောပါတယ်လောလောဆယ်မှာတော့ကွဲအပ်သွားတဲ့ကြောက်တုံးအပိုင်းစာတွေကိုလုံခင်းမျိုးကကြောက်စိန်ယုံမှာပြသထားတယ်လို့ပြောပါတယ်သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီအပိုင်းအတွင်းသတင်းကြီးနေတဲ့ကြောက်စိန်တုံးကြီးကိုဒီလ9ရက်နေ့ကကချင်ပြည်နယ်မွန်းညင်းခရိုင်ဖားကံမြို့နယ်စိတ်မှုကျေးရွာအုပ်စုဝေခါကျေးရွာအနီးမှာတွေ့ရှိခဲ့တာဖြစ်ပါတယ်။စတင်တွေ့ရှိချိန်မှာ15တန်းလောက်ရှိမယ်လို့ခန့်မှန်းပြီးနယ်မြေခံစစ်တပ်ဖားကံမြို့နယ်ကြောက်စိန်ယုံနယ်ရဲကလုံခြုံရေးတာဝန်ယူထိန်းသိမ်းစောင့်ရှောက်ခဲ့ပါတယ်။တနင်္လာနေ့ကတူဖော်ချိန်မှာတော့38တန်ရှိပြီးတန်ဖိုးမရှိတဲ့ကြောက်တာဖြစ်တယ်လို့ဖားကတ်မျိုးကတူဖော်ရင်းနဲ့တေယူပို့ဆောင်ရေးကော်မတီအဖွဲ့ဝင်တဦးကပြောပါတယ်
။အဲကြောက်ချင်းမဟုတ်ဘူး။ကြောက်ချင်းမဟုတ်ဘူးဆရာတွေ့ကြည့်ပြီးအဲ့တော့တင်ဖို့ရံဖို့နဲ့ကုန်းခဲ့ကြကြတော့စတန်ခုနချန်ကွေးသွားတယ်။နောက်ပိုင်းမှာပြန်ပြန်ဟလုပ်တော့မြားကြီးကွေးသွားတာ။ကြောက်အမျိုးကမှမဟုတ်တာ။အဲဆရာအဲ့မှာတေယူပို့ဆောင်ရေးတိကျရေးမှာဖြစ်ထားတယ်။အဲ့လိုတော့ဆရာကုတင်ပါလေ။
အစိမ့်စိမ့်မော်မော်ကွဲသွားတဲ့ကြောက်တုံးကိုတော့လုံခင်းကြောက်စိမ့်ယုံကိုတည်ယူထားတယ်လို့သူကပြောပါတယ
်။ပြေတော့လေဆိုတဲ့ဟာကဟောပေါ့။အဲ့ကနာမည်ကြီးတော့လို့။ဘာဖြစ်တယ်ညာဖြစ်တယ်အရေးကြောက်တော့ဘာပြောဘာမဟုတ်ဘူး။အဲ့ကြောင့်အခုကြောက်စိမ့်ယုံမှာတည်ထားတာပေါ့။နောက်သူကြည့်နေကြည့်ရအောင်ပေါ့။လုံခင်းကြောက်စိမ့်ယုံပေါ့
။ဒီတရင်နဲ့ပတ်သက်ပြီးဖားကမြို့နယ်ရက်တက်ဖွဲ့မှုယုံနဲ့မြို့နယ်အုပ်ချုပ်ရေးမှုယုံကိုဆက်သွယ်ခဲ့ပေမဲ့ရက်တက်ဖွဲ့ယုံကသူတို့မသိရှိကြောင်းပြောဆိုခဲ့တယ်လို့မြို့နယ်အုပ်ချုပ်ရေးမှုယုံကတော့တာဝန်ရှိသူတွေခရီးလွန်နေကြောင်းသာဖြေကြားခဲ့ပါတယ်။ဒီကြောက်တုံးကြီးတွေ့ရှိပြီးတဲ့နောက်ဖားကန့်ဒေသမှာတပိုင်းတိုင်းတူးဖော်တာတွေရေမစေးကြောက်ရှာတာတွေကိုအာဏာပိုင်တွေကပိတ်ပင်နေဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ဒီလိုပိတ်ပင်တာတွေမရှိဘူးလို့ဖားကန့်ဒေသခံတဦးကပြောပါတယ်။
အဲဒီလိုနားလည်မှုအနေနဲ့ကတော့လုတ်ခိုင်စားတောက်နေတာကတော့ပုံမှန်အနေထားရှိပါတယ်အားလုံးကတော့အခုဒီရက်ပိုင်းမှာဒီစစ်တပ်အပြောင်းအလဲရှိတယ်စစ်တပ်အပြောင်းလဲဆိုတဲ့အချိန်မှာဖခါမှာအဲငကောကတော့ခုတ်ကူအခြေစိုက်ကမတရားတစ်ထိုင်တယ်အခုက P အခြေစိုက်စမ66ကနေမှဒီစမတရားတစ်နဲ့ဒီရက်ပိုင်းအတော်တွင်းမှာပဲသူတို့ချိန်ကြတယ်အဲအခုချိန်နေမှာကတော့ဒီစပိုင်းဆိုင်ရာရဲ့အနေထားလည်းပုံမှန်အနေထားသူတို့အရွှေ့အပြောင်းတော့ပဲရှိပြီးမှာပေါ့နော်ပြည်သူတွေကလည်းအခြေတပိုင်းတိုင်းလှုပ်ရှားနေတာလည်းနားလည်မှုနဲ့သူတို့လုတ်ကင်စားတောက်နေရတဲ့အနေထားကတော့လုတ်ကင်ခွင့်ကတော့ရှိပါတယ်
။ဖားကန့်ဒေသအတွင်းမှာကြောင်းမြတ်တူဖော်ရေးကုမ္ပဏီတွေကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့အစိုးရအကြတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တဲ့2012ခုနှစ်ကစတင်ပြီးလုတ်ကင်ခွင့်တွေပိတ်ပင်ထားခဲ့တာဖြစ်ပါတယ်။38တန်ရှိကြောက်ကြီးကိုတော့တပိုင်းတိုင်းတူဖော်သူတွေကစတင်တွေ့ရှိခဲ့တာဖြစ်ပါတယ်။ဖားကန့်ဒေသဟာမြန်မာနိုင်ငံမှာကြောက်စိမ့်အများဆုံးထွက်ရှိရာဒေသဖြစ်ပြီးလွန်ခဲ့တဲ့2000ခုနှစ်အတွင်းကတော့မြန်မာပြည်မှာတန်ချိန်3000ရှိကမ္ဘာအကြီးဆုံးကြောက်စိမ့်ဒုံးကြီးကိုတူးဖို့ရရှိခဲ့ဘူးသလို2009ခုနှစ်နှစ်ကုန်ပိုင်းမှာတော့တန်ချိန်115တန်ရှိတဲ့ကြောက်စိမ့်ဒုံးကြီးကိုတူးဖို့ရရှိခဲ့ဘူးပါတယ်။လွန်ခဲ့တဲ့2012 2013ဗန္ဒာရီနှစ်အတွင်းကမြန်မာနိုင်ငံရဲ့ကြောက်စိမ့်တင်ပို့မှုဟာအမေရိကန်ဒေါ်လာတန်310ကျော်ရှိခဲ့ပြီး2013 2014ဗန္ဒာရီးနှစ်စတင်တဲ့ April 1ရက်နေ့ကနေပြီးခဲ့တဲ့ December လအတွင်းမှာတော့ American Dollar တန်း 1,288 တန်းပို့တင်ပို့ထားကြောင်းစီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကထွက်ရှိတဲ့ကြောက်စိမ့်တွေကိုတရားမဝင်နေဆက်ဖြတ်ကျော်ရောင်းချတာတွေရှိနေတာကြောင့်နိုင်ငံတော်အတွက်အခွန်ဗန္ဒာငွေအများပြားဆုံးရှုံးကြောင်းကိုလည်းဝေဖန်သုံးသပ်တာတွေရှိနေပါတယ်။